ရခိုင်မြောက်ပိုင်းကျန်းဖက်တိုက်ခိုက်မှုတွေတွင်နေမြေရှင်းလင်းမှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်သွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေပါပါဝင်တဲ့တိမ်းချီတဲ့ဒုက္ခသည်တွေနေရရင်ပြန်လာနိုင်ရေးနဲ့ဒုက္ခသည်တွေပြန်လည်နေရာချထားရေးကိစ္စတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံနိုင်ငံသားရေးဝန်ကြီးအဘူအာဆန်မိုဟာမက်အလီကိုရိုင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံကိုလာရောက်ပြီးတော့အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တယ်လို့ရခိုင်ပြည်နယ်ကိုလည်းတွားရောက်လေ့လာခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနိုင်ငံသားရေးဝန်ကြီးဟာရခိုင်ပြည်နယ်အတွင်းလူမျိုးရေးဘာသာရေးအသွင်ဆောင်အကြမ်းဖက်မှုတွေဖြစ်ခဲ့တဲ့အတွက်ဖြစ်ပေါ်နေတဲ့ပြဿနာတွေငြိမ်းချမ်းပြေလည်သွားနိုင်စေရေးနောက်ဘာသာမတူလူမျိုးကွဲတွေကြားရေချင်းငြိမ်းချမ်းစွာအတူရှင်တဝဲနေထိုင်နိုင်ရေးအတွက်ဝိုင်းဝန်းကူညီပေးကြဖို့ဘာသာပေါင်းစုံချစ်ကြည်ရေးအဖွဲ့မြန်မာနိုင်ငံကိုတိုက်တွန်းပြောဆိုခဲ့တယ်လို့တွဲဆောင်ပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ဘာသာပေါင်းစုံချစ်ကြည်ညီညွတ်ရေးအဖွဲ့ရဲ့အလို့အမှုဆောင်အဖွဲ့ဝင်ဥရာကူးနေမြင့်က VOA မြန်မာပိုင်းကိုပြောပါတယ
်ဒီကတော့စီစီပြတာကဘူးကဟောဘကအရာကြီးကြီးကလေသူတို့မှရှိနေတဲ့အနေအထားအချင်းချင်းဘူးပြောကြတယ်လေအဲ့ဒီပြင်သူတို့ဘက်ကကိုလို့တွေဘာပြောလဲဆိုတော့သူကနေရှိမှဆက်ပြီးတော့ကိုလို့တွေဘာသာချင်းချင်းအဲ့မှာဒီပြည်သူကိုကိုရည်စံဖြစ်ဖြစ်နေအောင်ဒီကျော်ဆက်ဒီနဲ့ဒီကျော်ရည်စံစနေနေဖြစ်အောင်ကိုလို့တွေကိုဘာသာပေါင်းစုံမှရှိတဲ့ဘာသာကောင်းဆောင်တွေကနေပြီးတော့လုပ်ပေးဖို့သူကကိုလို့ request လုပ်လာတယ်ပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးလုပ်ပေးဖို့ညီပေးဖို့ပြောတယ်ကိုလို့ကလည်းပြောကြတာကဘာသာပေါင်းစုံရဲ့အဓိကရည်ရွယ်ချက်ကဇာတာတွေလုပ်ဖို့ရှိတယ်ဆိုတာဟာတို့ရဲ့ကိုယ့်ရဲ့ရည်ရွယ်ချက်ကိုပြောတာမျိုးတို့ဒါတွေဆက်လုပ်ဖို့ရှိတယ်ဆိုတာတွေပြောကြတယ်တို့တွေအဲ့ဒီအပြင်ကိုတို့ကလည်းဘာထက်ရောက်ခဲ့ဆိုတော့ကိုတို့ဒီဘက်မှာလည်းတို့တွေနေရချောင်းတွေအတွက် refugee တွေပြန်လာလို့ရအောင်အားလုံးစူးစမ်းပြီးလုပ်နေကြတယ်ပေါ့နော်အဲ့ဒါကြောင့်ဟိုဘက်ကအနေနဲ့ပြန်ပြီးတော့ပြန်ဝင်လာလို့ရအောင်လုပ်ပေးဖို့ကိုတို့ရဲ့ request ပြန်လုပ်တာပေါ့နော်အဲ့လောက်ကြီးပဲပြောပြရင်အပြင်ကိုတို့ကဟိဒီခေတ်ရဲ့အကြောင်းကိုတို့ဟိဒီ community တွေအဲ့မှာခံရတဲ့ကိစ္စတွေကိုတို့ဟိဒီ community တွေနဲ့ပတ်သက်ပြီးတော့ရန်ဒုက္ခရောက်ကြတယ်အဲ့ချိန်ကနေဒုက္ခရောက်တာအခုချိန်ကြီးကိုဒုက္ခရောက်တာသူ့မိသားစုတွေ5ရောက်တွေ4ရောက်တွေ10ရောက်တွေတချို့ဆို23ရောက်လို့ပြောတာရှိတယ်အဲ့ဒါတွေကိုပြောပြခဲ့တယ်ကိုက
ဗုဒ္ဓဘာသာဝင်တွေအပါအဝင်ကိုးကွယ်ယုံကြည်ရာမတူညီကွဲပြားတဲ့ဘာသာတွေကြားအတူရှင်တွဲနေထိုင်မှုတွေကိုလေ့လာနိုင်မှုဘာသာပေါင်းစုံချစ်ကြည်အဖွဲ့တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုလာရောက်ဖို့ကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဘက်ကဖိတ်ခေါ်ခဲ့တဲ့အကြောင်းဥရာကူနေမြင့်ကပြောပြပါတယ
်ဆန်ဆောင်နေတဲ့ပုံမျိုးကိုလည်းသူတို့ဘက်ကသဘောထားလေတော်ပြည်ပြည်နဲ့ဖြစ်စီချင်တယ်ဆိုတဲ့ကဏ္ဍရှိတယ်ကိုတို့ဒီဘက်ကဘာသာပေါင်းစုံအစုကလည်းပြည်ပြည်နဲ့လေးဖြစ်စီချင်တယ်ဆိုတဲ့သဘောထားရှိတယ်နောက်ဆက်တလုံးကတော့အနည်းအနည်းတော့ကြည့်ရဆိုရင်တော့အဆင်ပြေတယ်ပေါ့နော်ဒါဆိုကိုယ်တိုင်ကလည်းကိုတို့အဖက်တီကိုကိုယ်ဘာသာပေါင်းစုံအဖက်တီကိုကိုယ့်ဘက်မှာလာပြီးတော့လေ့လာဖို့ကိုတို့ဖိတ်ဖို့သူကလည်းပြောတယ်ကိုတို့ဖိတ်ကုန်မယ်ပေါ့နော်ဖိတ်ကုန်ရင်လာခဲ့ပါဘူးဒါပြီးတော့သူတို့ရှိမှရှိတဲ့ဟိုမှာရှိတဲ့ဟိန္ဒူတွေဘုရားဘာသာတွေခရစ်ယာန်တွေဘလို့သူတို့ရှိမှနေထိုင်နေကြတယ်ဆိုတော့လာပြီးလေ့လာပါအဲ့ဒီပြင်ဟိုမှာဆိုလည်းရခိုင်ဘုရားဘာသာတွေရှိတယ်သူတို့တွေဆိုလည်းအခုဒီရှိနေလို့ဒါအဲ့မှာမြင်းမြန်းနဲ့နေကြတယ်အဲ့ဒါတွေလာကြည့်ပါလာလေ့ပါဆိုလေ့လာဖို့ကဲကိုတို့သူကဖိတ်ကြားလာတယ်ပေါ့နော်သူတို့ခေါ်မယ်ပေါ့အဲ့လိုလာပြောတာ
ဒါအပြင်ရခိုင်ပြည်နယ်အတွင်းနေရက်စွန့်ခွာပြန်လာကြသူတွေဒုက္ခသည်တွေရဲ့လူနေမှုဘဝပြန်လည်ထူထောင်ရေးငြိမ်းချမ်းစွာအတူရှင်တွဲနေနိုင်ရေးနဲ့ရေရှည်ဘဝအာမခံချက်ရရှိရေးအပါအဝင်စိတ်ချရတဲ့လုံခြုံရေးအာမခံချက်တွေရရှိနိုင်အောင်ကိစ္စတွေမှာအားလုံးကဝိုင်းဝန်းပူးပေါင်းကူညီပေးဖို့အပြန်အလှန်တွေ့ဆုံဆွေးနွေးခဲ့ကြတဲ့အကြောင်းမြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးအဖွဲ့ချုပ်ရခိုင်ပြည်နယ်အတွင်းဟိန္ဒူကူညီထောက်ပံ့ရေးအဖွဲ့ရဲ့ဦးဆောင်တာဝန်ခံလည်းဖြစ်တဲ့ဦးရာကူနေမြင့်ကပြောပြပါဗျာ။ဒီက
တော့တော့ရင်ချိန်ဒီမှာတော့ဟိုသူတို့အတွက်အရေးကြီးတာကတော့သူတို့ရဲ့ဒီစာဝတ်နေကျမ်းမာရေးနဲ့နေထိုင်ရေးအတွက်ကတော့အဓိကသူတို့တွေလောလောဆယ်မှာဟိုဒါဝဲလုပ်ပေးနေရတဲ့အခြေအနေရှိနေပေါ့အဲ့တော့အဲ့ဒီအခြေအနေလေးပုံမှန်လေးလေပတ်ပြီးဆိုမှသူတို့ရဲ့ပြန်လဲထူထောင်ဘဝပြန်လဲထူထောင်ရေး rehabilitation ကိုသူတို့အတွက်ကတော့ပြန်ပြီးတော့လုပ်ရမယ်ဆိုတဲ့အနေအားပေါ့နော်လောလောဆယ်မှာတော့သူတို့စာဝတ်နေရေးကျမ်းမာရေးရဲ့ဟိုသူတို့ရဲ့အဓိကနေထိုင်ဖို့အတွက်နေရာလေးတော့မပြီးသေးဘူးလေအဲ့ဒါလေးလုပ်နေရတာအဲ့ဒီလေးကိုကြော်လွားနိုင်မှသာလေသူတို့ရဲ့ပြန်လဲထူထောင်ရေးသူတို့ရဲ့စိတ်သက်ရေးရပါကြရတယ်ဘုံပြလို့ရတဲ့ကိစ္စတွေကအများကြီးကျန်နေတာ
လွန်ခဲ့တဲ့တနှစ်ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးခါစားတုန်းကလည်းဘာသာပေါင်းစုံချစ်ကြည်အဖွဲ့ဘက်ကတွားရောက်ချိန်တုန်းကတော့ဒေသခံတွေလမ်းမတွေပေါ်ထွက်ပြီးကန့်ကွက်ဆန္ဒပြမှုတွေကြုံခဲ့ရပါတယ်။ဒါပေမဲ့လည်းဘာသာပေါင်းစုံချစ်ကြည်ညီညွတ်ရေးအဖွဲ့အနေနဲ့ဒေသခံတွေကြားရရှိအတူရှင်တွဲနေနိုင်ရေးပြည်လဲထူထောင်ရေးလုပ်ငန်းတွေကိုပူးပေါင်းဆောင်ရွက်သွားကြဖို့စီစဉ်ထားတယ်လို့ပြောပြပါတယ်။အခုလက်ရှိအချိန်တွေမှာတော့မြန်မာအစိုးရဘက်ကမွတ်စလင်ဒုက္ခသည်တွေလို့တုံ့နှုံပြီးရိုဟင်ဂျာလိုနိုင်ငံတကာကခေါ်ဝေါ်တဲ့တိမ့်ချီတဲ့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေနေရရင်ပြန်လာရေးဘင်္ဂလားဒေ့ရှ်အစိုးရမြန်မာအစိုးရနဲ့ကုလအဖွဲ့တို့ပူးပေါင်းဆောင်ရွက်နေကြဆဲဖြစ်ပါတယ်ရှင်